American ပြည်ထောင်စုမှာပြည်ရင်းကြမ်းဖက်ဝါဒတိုက်ဖျက်ရေးဥပဒေကြမ်းပေါ်ဆွေးနွေးမှုအထက်လွှတ်တော် Democrat အမတ်တွေကကြိုးစားတာကို Republican အမတ်တွေကစာသာရေးနေမှာပိတ်ပင်တားဆီးကြပါတယ်။ပြည်တွင်းမှာတရက်နဲ့ကြမ်းဖက်မှုတွေကိုဘလို့အကောင်းဆုံးထိန်းချုပ်ကာကွယ်မလဲဆိုတာကိုအထက်ပါတီကြီးနှစ်ခုကြားမှာငြင်းပွားနေတဲ့ချိန်အခုလို Republican အမတ်တွေကဆွေးနွေးမှုရှိမဆက်နိုင်အောင်လို့တားဆီးကြတာဖြစ်ပါတယ်။ New York ပြည်နယ် Buffalo မြို့ကကုန်စုံဆိုင်တစ်ခုမှာလူပြူဆယ်ကျော်တက်တရက်သမားလက်ချက်နဲ့လူမဲ10ဦးတည်ဆုံခဲ့တဲ့ဖြစ်ရပ်ပြီးခဲ့တဲ့နောက်ပြည်ရင်းကြမ်းဖက်ဝါဒတိုက်ဖျက်ရေးဥပဒေကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးတဲ့အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာဆွေးနွေးအတည်ပြုဖို့အထက်လွှတ်တော်ဒီမိုကရက်အမတ်တွေကမဲခွဲကြိုးစားကြပြီးမဲ့လိုအပ်တဲ့မင်းမရပဲနဲ့အရေးနှင်းခဲ့ပါတယ်။ဥပဒေကြမ်းကိုဆွေးနွေးဖို့အတွက်အတည်ပြုမဲ60လိုအပ်ပြီးမဲ့ထောက်ခံမဲ48မဲကန့်ကွက်မဲ48မဲနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ပြည်ရင်းကြမ်းဖက်ဝါဒတိုက်ဖျက်ရေးဥပဒေကြမ်းမှာလက်ဝဲစွန်းအဖွဲ့တွေရဲ့ကျူးလွန်မှုနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေမပါဘူးလို့Republican အမတ်တွေကပြောဆိုပယ်ချခဲ့ကြတာဖြစ်ပါတယ်။အမေရိကမှာတနက်ရောင်းချမှုတင်းကျပ်ရေးတနက်ဝယ်သူတွေနဲ့နောက်ကျောင်းကိုစစ်စစ်ဆုံဆုံစစ်စစ်ရေးတွေလုပ်ဖို့ Democrat အမတ်တွေကနှစ်ပေါင်းများစွာကြိုးစားနေပြီးမဲ့ Republican အမတ်တွေကြောင့်မအောင်မြင်သေးတာဖြစ်ပါတယ်ခင်ဗျာ။